မြန်မာနိုင်ငံရေခိုင်ပြည်နယ်ရင်းကပြဿနာတွေအတွက်ရေရှည်နိုင်ငံရေးအဖြေရှာဖို့အရေးကြီးပေမဲ့အမြန်ဖြေရှင်းဖို့တော့မလွယ်ကူဘူးလို့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကပြောဆိုလိုက်ပါတယ်။အခုတစ်ခါအာဆီယံဥက္ကဋ္ဌဖြစ်လာတဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးလည်းမြန်မာပြဿနာဟာအာဆီယံနိုင်ငံတွေအားလုံးကိုထိခိုက်လာနိုင်တယ်လို့အလေးထားပြောကြားခဲ့ပါတယ်။စင်ကာပူနိုင်ငံမှာကျင်းပတဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်အခုလိုပြောဆိုခဲ့တာဟာစင်ကာပူရဲ့မြန်မာနိုင်ငံတွင်အကျိုးစီးပွားကြီးလာတာကြောင့်လည်းဖြစ်တယ်လို့သုံးသပ်မှုတွေရှိပါတယ်။ကိုဝင်းမင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။စင်ကာပူနိုင်ငံမှာဒီနေ့လှုပ်တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကဒုက္ခသည်တွေထွက်ပြေးရတဲ့အကြောင်းကိုဆွေးနွေးပြီးကြေညာချက်တစ်စောင်ထုတ်ပြန်ရမှာအခုလိုရေရှည်အတွက်ပြောခဲ့ကြတာပါစင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗီယန်ဘာလာကရစ်နန်ကမြန်မာနိုင်ငံပြဿနာကအားလုံးအတွက်ပိုအန္တရာယ်ကြီးလာတာကိုအားလုံးသိသင့်တာကအဓိကပဲလို့အခုလိုထုတ်ပြောလိုက်ပါတယ
်
အဓိကအချက်ကတော့အာဆီယံနိုင်ငံတွေအနေနဲ့အတိမတ်ပြရမယ့်အချက်ပါအဲ့ဒါကဓမ္မဖြစ်နေတဲ့ကြီးမားတဲ့ပြဿနာကြီးကြောင့်ကျွန်တော်တို့နိုင်ငံအားလုံးကိုလာထိခိုက်မဲ့အလားအလာအများကြီးရှိနေတာကိုပါ
ဒီအာဆီယံကျင်းပချက်ထဲမှာဒုက္ခသည်တွေအနေနဲ့မြန်မြန်နဲ့လုံလုံခြုံခြုံမြန်မာနိုင်ငံပြည်နယ်ရေးအတွက်ကိုတောင်းဆိုထားပါတယ်အခုလိုစင်ကာပူနိုင်ငံကဥဆောင်ကြိုးပမ်းလာခဲ့တဲ့အပေါ်အာဆီယံအရေးကျွမ်းကျင်သူထိုင်းနိုင်ငံချူလန်လောကွန်တက္ကသိုလ်ရဲ့လုံခြုံရေးနဲ့နိုင်ငံတကာလေ့လာရေးဌာနကအကြီးတန်းသုတေသီကာဝေချောကတဝန်းက
မြန်မာနိုင်ငံထဲမှာစင်ကာပူနိုင်ငံရဲ့အကျိုးစီးပွားကအများကြီးကိုကြီးမားသွားပါပြီမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုအများဆုံးလုပ်တဲ့နိုင်ငံဖြစ်သွားပြီလေ 4.2 ဘီလီယံတောင်ရှိသွားတာပါဒါကြောင့်သူတို့အနေနဲ့ဒီပြဿနာကိုဝန်ကင်တွယ်ရတော့မှာပါမဟုတ်ရင်ဒီကြမ်းဖက်တန်းစရာလဲတာကြောင့်မြန်မာနိုင်ငံတဲကစင်ကာပူရဲ့အကျိုးစီးပွားတွေကိုထိခိုက်လာနိုင်ပါတယ
်တကယ်တော့မြန်မာနိုင်ငံကဒီပြဿနာနိုင်ငံတကာမျက်နှာစာမှာအရေးပါလာချိန်မှာအာဆီယံအနေနဲ့လည်းဒီပြဿနာအတွက်အဖြေရှာဖို့စင်ကာပူနိုင်ငံခြားရေးဝန်ကြီးကအခုလိုတိုက်တွန်းလိုက်ပါတယ
်
နောက်လို့ဇင်မာတော့အာဆီယံအနေနဲ့လူသားချင်းစာနာမှုဆိုင်ရာဆောင်ရွက်ပေးချက်တွေအပိုင်းမှာမြန်မာအစိုးရကိုကူညီပေးဖို့အပြည့်အဝစိတ်ပိုင်းဖြတ်ထားပါတယ်ဒါပေမဲ့နောက်ဆုံးမှာတော့ကျွန်တော်တို့လိုအပ်နေတာကရေရှည်ခံမဲ့နိုင်ငံရေးအဖြေရှာနိုင်ရေးပါ
ဒါပေမဲ့နိုင်ငံခြားရေးဝန်ကြီးဘဲလာခရစ်နန်ကဒီပြဿနာအတွက်အမြန်ဖြေရှင်းလို့တော့မရပဲရှိရှိအဖြစ်ရှားသွားမှာဖြစ်တယ်လို့ဆက်ပြောခဲ့ပါဗျ။အဲ့ဒီတော့အခုလို့စင်ကာပူရဲ့ဥဆောင်မှုနဲ့ဘလောက်ထိမြန်မာနိုင်ငံရခိုင်ပြည်နာကိုဖြည့်ရှင်းနိုင်မှာလဲလို့မေးရမှာအကြီးတန်းသုတေသူကာဝီကအရင်ထက်စာရင်တော့ပိုမျှော်လင့်ချက်ရှိနိုင်တယ်လို့ဆက်ပြောခဲ့ပါဗျ။
Because Singapore do their homework you see
ဘာလို့လဲဆိုတော့စင်ကာပူနိုင်ငံအနေနဲ့ကဒီပြည်နာအတွက်ဒီတစ်ခေါက်သေးသေးချာချာလေးလာပြင်ဆင်ထားပုံရပါတယ်။သိတယ်မလား။သူတို့ဝင်ရတော့မယ်လေ။အခုတစ်ခေါက်ကအများကြီးကိုပိုပြင်းထန်တယ်လေ။ဒီမြန်မာနိုင်ငံပြဿနာကြောင့်ဒေသတစ်ခုလုံးကိုပါထိခိုက်လာနေလို့ပ
ါတကယ်တော့အာဆီယံအနေနဲ့ထိုင်းနိုင်ငံတောင်ပိုင်းမွတ်စလင်ပြဿနာမှာသိတ်ထိထိရောက်ရောက်မပါဝင်နိုင်ခဲ့တာမို့မြန်မာနိုင်ငံကပြဿနာမှာလည်းသိတ်မလုံနိုင်ဘူးလို့သုံးသပ်ချက်တွေရှိနေချိန်မှာစင်ကာပူနိုင်ငံအနေနဲ့အခုလိုဥဆောင်ကြိုးပမ်းလာတာဖြစ်ပါတယ်ခင်ဗျာ